ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းကလေးကထုတ်ပြန်ထားတဲ့နေဝင်မိငိမ့်မိန်ကိုအာဏာပိုင်တွေကရှော့ချပေးလိုက်တာပါ။မောင်တော်မြို့နယ်ထဲမှာရင်ထက်စာရင်အခြေအနေတွေတိုးတက်လာနေတဲ့အတွက်ရှော့ပေါ်ဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရင်ကနေကြားဆောင်ရဲစခန်းတွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာမွတ်စလင်အစွန်းရောက်တွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သား9ဦးတေဆုံးခဲ့ရခြင်းအားဆလို့မောင်နှုတ်ခရိုင်မှာည9နာရီနေ့မနက်6နာရီအထိနေဝင်မိငိမ့်ကာဖျူအမိတ်ထုတ်ပြန်ခဲ့ပြီးရဲနဲ့စစ်တပ်ပူးပေါင်းလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာပါ။လေးလလောက်ကြာလာတဲ့အခုချိန်မှာမောင်နှုတ်ခရိုင်အတွင်းအခြေအနေတည်ငြိမ်လာပြီးမို့ကာဖျူအမိတ်ကိုည9နာရီနေ့မနက်9နာရီအထိပြောင်းလဲလျှော့ချလိုက်ကြောင်းမောင်နှုတ်မြို့နယ်ရဲမှူးကျော်မြဝင်းက VOA ကိုပြောပါတယ်။ည
9နာရီနေ့တော်နေမလဲဘောနော်ငားနိုင်ဆိုတော့ဟိုပါဘောအလုံးတက်စီဘောသူလည်းဆိုမောင်းတော့တွန်းနေစေဝစီရဲ့ယူနေကြောတာဘောနော်အဲ့ဒါကဘောဒီဒါကနေရာတက်ပို့ပြီးတော့ဟိုတင်းအင်းချဲလာတဲ့အတွက်ရှင်ဆွဲတော့ပြောပ
ါအခုတော့မောင်းတော့မှအယောင်းဝဲအတွက်ပုံမှန်အတိုင်းအသွားလာတွေရှိနေတယ်ဆိုပေမဲ့တိုက်ခိုက်မှုကြုံလာရမှာကိုတော့စိုးရိမ်နေရသေးပဲလို့မောင်းတော့မြို့ကန်ကိုကျော်ကျော်ကပြောပါတယ်
အဲဒီကျတော့ကပေါ်ရတာအဆင်ပြေပါတယ်။တတိယလာရတာလည်းအဆင်ပြေတယ်။အင်တာဗျူးပါလေဈေးပေါ်ဝေးတာရှုံးဝေးတာတို့ဒီလိုအဆင်ပြေပါတယ်။စိုးတော့စိုးရင်ပေါ့ဟိုရှာရေးလုံးတေးစားရေးပေါ့အေးလောက်ပြေပါလေ။စိုးလို့ရလို့တော့အဆင်ပြေပါတယ်။အခုရှိမှတော့က
မောင်နှုတ်မြို့မှာလူညုံကြီးကိုပုံမှန်ချတာပြီးမြို့ပေါ်တဝိုက်မှာအရင်လိုနည်းမြေရှင်းလင်းရေးစစ်ဆင်မှုတွေမရှိတော့ဘူးလို့မောင်နှုတ်မြို့နယ်ရဲမှူးကျော်မြဝင်းကပြောပါတယ
်။တို့ဆိုတော့ပုံမှန်တိုင်းမှာပဲဒါအဆင်ပြေစောကြပြီဖြစ်ပါလေ။ကျေဦးဆောင်ရတဲ့တို့ကလောလောဥတ္တမရေပေါင်းတွေကအရှင်ကိုရရတာဘူးလို့ဟိုဖြစ်ကြတာတော့ကြားလိုက်ပါလေနောက်ပိုင်းမှာတော့ဟာဒီရှင်းနေရတော့အခုကလုကတော့မတော်တယ်လို့ခြေတဲ့အတွက်တို့ရှင်းနေရလုကတော့မကြားဘူးကြည့်။ဘာလို့ဟိုကျွန်တော်ကတော့မြို့ပေါ်ဟိုလေးရွက်ပဲပြောလေဒီအရင်ဟိုတို့နှုတ်ပဲဆောင်ပြရကြတော့ကျွန်တော်တို့မသိနိုင်ဘူး
။မောင်နှုတ်ခရိုင်အတွင်းကြေးရွာပေါင်း389ရွာလောက်ရှိပြီးလုံညုံရေးကိတ်တွေကို3မိုင်အကွာဒါမှမဟုတ်9မိုင်အကွာမှာတကိတ်ခြားရပါမယ်။သွာလာလှူရှားမှုတွေကိုထိခိုက်လောက်တဲ့အခြေအနေတော့မရှိဘူးလို့လည်းဒေသခံကိုကျော်ကျော်ကပြောပါတယ
်။လှူရှားတော့ခြားရတာလည်းဂိတ်တွေအပေါ်ပေါ်မိုင်3မိုင်လောက်အကွာမှာတကိတ်တွေခြားရဲ9မိုင်တပေါ်အခေတကိတ်လှူရှားရခြားရတာရှိတယ်။သူကဘာကတော့ပြက်တော့မခြားတော့မရှိဘူးကို။ခြားရတာပါပဲအကုန်လုံးတော့ကဒါကိုပြည်တာတနေရာခရီးကပေါ်နေတာတနေရာအဲ့ဒီလိုဖြစ်နေတာရှိတယ်။
မောင်နှုတ်ခရိုင်နေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးတွေကနေမြေရှင်းလင်းလုပ်စဉ်မှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာအဲ့ဒီကိစ္စတွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းသွားဖို့ရှိတယ်လို့တက်မတော်ဘက်ကလည်းစုံစမ်းမှုတွေလုပ်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ